ရှလေးလုံးနှစ်ပတ်လည်သတင်းနဲ့ဆက်ပါမယ်။ရှလေးလုံးလူမှုအုံကြွမှုကြီးပေါ်ပေါက်ခဲ့တဲ့အကျိုးဆက်ကြောင့်မြန်မာနိုင်ငံရေးမှာဒီကနေ့အပြောင်းလဲတွေဖြစ်လာတာကိုမြင်တွေ့နေရပြီးတော့အချိန်လုံးကအဝေးရောက်ညပေါင်းစုရရဲ့ဝင်းကျုပ်ကအခုလိုအပြောင်းလဲဖြစ်တယ်ဆိုတဲ့ကိစ္စကိုပြောဆိုလိုက်တာပါပဲ။ရှလေးလုံးလူမှုလှုပ်ရှားမှုပန်းနိုင်ဖြစ်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့ဆိုရှင်ခေါင်းဆောင်တွေအကြားအတ္တမန္တတွေကိုရှော့ချပြီးတော့ညီညွတ်စွာလက်တွဲလှုပ်ဆောင်ဖို့လို့တို့အပေးဆိုပြီးတော့ရှလေးလုံးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဆရာဝန်တူကလည်းပြောလိုက်ပါတယ်။ဒီအကြောင်းအမတ်တရားတော်ဆုံးမှုတွေကိုကိုညောင်ရောက်ကစူးစီးတင်ပြပေးပါလိမ့်မယ်
။မြန်မာသမိုင်းမှာအခုချိန်ဒီအကြီးအကျယ်ဆုံးဖြစ်ခဲ့တဲ့လူမှုအုံကြွမှုကတော့ရှလေးလုံးလှုပ်ရှားမှုပဲဖြစ်ပြီးဒီကနေ့အချိန်ထိဆိုရင်အနှစ်30ရှိလာပြီဖြစ်ပါတယ်။1990နောက်ပိုင်းပြည်ပမှာ NCGUB အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်ဖြစ်လာတဲ့ဒေါက်တာစင်ဝင်းဟာ1988ကာလတုန်းကရန်ကုန်တက္ကသိုလ်တင်ထားဌာနကကျောင်းဆရာတူဖြစ်ပါတယ
်။ကျွန်တော်ကတော့အဲဒီမှာကျောင်းဆရာဆိုတော့စာသင်ဖို့အတွက်စကေဂျူးတွေပါရရှိတာပေါ့။ရှိတော့ကျွန်တော်သွားတယ်။သွားတော့ classroom မှာလုံးဝရှိတော့ပဲ။အထူးသဖြင့်တော့နော်အဲဒီအခြေအနေကတော်တော်လေးပြင်းထန်တဲ့အခြေအနေဆိုတော့ဆန္ဒပြကြတယ်၊ပြောကြတယ်၊ဟောကြတယ်။အဲဒါတော့တွေ့ကြုံရတာပေါ့နော်။လူတိုင်းကဟုတ်လားလူတိုင်းတော်တော်များများပါဆလာတမာဒီစနစ်ကိုစိတ်ပြည့်နေကြပြီအထူးသဖြင့်တော့ဝေဆက်ကူကြီးပိန်လိုက်တဲ့အချိန်မှာတော်တော်ကြီးဒုက္ခရောက်ကြတယ်ဆိုတော့မဆလာဖြစ်သေးရေအဲ့ဒါကတော့အောင်မြင်ပါပဲဒီမိုကရေစီရရှိရေဆိုတော့ဒီကနေ့အထိကျွန်တော်တို့ဒီမိုကရေစီမရသေးဘူးလေ
ဆိုတော့ဝေဆက်ကမဆလာကနေစက်တင်ဘာလအထိ6လနီးပါးကြာလာတဲ့လှုပ်ရှားမှုကိုတော့စတေမာဆွတ်ရှိရနေမှာစစ်တပ်ကအာဏာသိမ်းရင်ဖြိုခွဲလိုက်ချိန်မှာပြစ်ခတ်တိုက်စုံးမှုတွေဖြစ်လာရပါတယ်။လက်ရှိကနေဒါနိုင်ငံအယ်ဘာတာဆီကော့လိတ်မှာကတိကအပြည့်တာဝန်ထမ်းနေတဲ့ဒေါက်တာခင်စောဝင်းဟာရှီလီလုံကာလာတုံးကရန်ကုန်ပြည်သူ့စေယုံကြီးမှာတာဝန်ကျနေတဲ့ဆရာဝန်တဦးဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်တနည်းအဖြစ်အပျက်တွေကိုပြန်ပြောလာပါတယ်။
အဲ့တော့စီးရုံကိုမရောက်သေးဘူးဒီစုလေပြားလမ်းလောက်ကိုရောက်သေးကွာစကိုပြစ်နေပြီပေါ့နော်တနတ်တောင်ကြီးကြားနေရသည်အဲလူတွေလည်းဟိုထိတိုက်တာကြီးလည်းနည်းနည်းပါပါတွေ့နေရသည်အဲ့တော့ဒီမတို့လည်းတန်းနေနေများပုံရှုပ်ခွဲရှုံးနေတယ်စီးရုံကိုသွားတော့အဲရောက်သွားတယ်အဲ့လိုရောက်သွားတဲ့အချိန်မှာလည်းဒီစီးရုံကြီးအရေးပေါ်မှာတချို့ကားကြီးနဲ့အဲလူနာကြီးတဲလာတာကိုပြုံးရတယ်ပေါ့အစ်မရွာလူနာတင်ကားနဲ့လေဟိုတနတ်တိုင်အောင်နဲ့သွေးအလင်းလေးနဲ့လဲနေတဲ့လူနာကြီးသွားကောက်တယ်အဲ့ဒီအချိန်မှာကျမမှတ်မိတာတော့အဲ့ဒီတော့ကတော့ကျမမတ်ဝင်းမောက်ဦးလို့မသိသေးဘူးပေါ့နော်အဲ့တော့မတ်ဝင်းမောက်ဦးကိုသွားပြီးတော့ပြေးကောက်တာကအဲ့ဒီအချိန်တော့အလုတ်ပြင်ဆောင်ဝင်လေးနှစ်ယောက်ပါသူတို့ကတခါရင်ဒီခင်းမလေးကိုတင်လာပြီးတော့ကန်းနိုင်သမျှဟိုပွင့်ချီလာပြီးတော့ဒီစီယုံကားနဲ့တယ်လာပြီးတော့ဒီစီယုံကိုရောက်လာတာရောက်လာတော့အသက်မရှိတော့ဘူးအဲ့ဒါတော့အဲဒီကလေးမြောက်ကလည်းဒီအလုတ်ကိုဆောင်ဝင်မြောက်ကလည်းတော်လေးကိုစိတ်မကောင်းဘူးဟိုဘေးကဆောင်ဝင်နေရလဲဟိုဘေးကဒီဟိုဆောင်ဝင်နေရလဲတကယ်ကိုဟိုမျက်ရည်ဆက်လက်လို့မျိုးနဲ့အော်ဖီယာလေးဖီယာလေးနောက်ဟိုတချို့ဆောင်ဝင်နေဆိုလဲဂျူတီကုတ်မှာလဲဟိုအလုတ်ကိုဆောင်ဝင်နေဂျူတီကုတ်မှာလဲတွေးနေတဲ့အခါလဲလက်ဟိုဆောင်ငါတို့မကြည့်ဘူးအဲလူမဆန်တဲ့အဲဒီအတခါလေရဲရဲစက်စက်အပြင်းမရှိတဲ့လူတွေကိုတတ်တယ်ဆိုပြီးတော့အဲ့ဒီလူဖြစ်နေတဲ့မြင်ကွင်းလေးကတော့ကျမဘယ်တော့မှမမေ့နိုင်ဘူးပေါ့နော
်ဒီလိုလုံးလှူရှာမှုကြီးရဲ့အကျိုးဆက်တွေကြောင့်ဒီကနေ့မြန်မာနိုင်ငံမှာအပြောင်းလဲတွေကြုံလာရပြီဆိုပေမဲ့တကယ်ဒီမိုကရေစီပန်းနိုင်ကိုရောက်နိုင်ဖို့ဆိုရင်ညီညွတ်မှုတွေနဲ့လက်တွဲလှုပ်ဆောင်ဖို့လိုတယ်လို့ဒေါက်တာစေဝင်းကသုံးသပ်ပါတယ
်ဆက်ဆက်ရှိရဲ့နောက်ပိုင်းပေါ်လာတဲ့ဖြစ်ပြမှုတွေအကုန်လုံးဟာအကျိုးရလာကတော့များနေတယ်အဲ့ဒါသိကြတယ်1990ရွေးကောက်ပွဲကလည်း88ရဲ့အကျိုးဆက်တွေပဲအခုရက်ထိ88ရဲ့အကျိုးဆက်တွေပဲဒီအကျိုးဆက်တွေမှာအဖက်ဖက်ကနေပြီးတော့တော့တမတော်ဂျန်တဲ့အခွဲတွေကတိုင်းပြည်အတွက်ကောင်းတဲ့မှာထည့်ပြီးတော့သူကောင်းအောင်လုပ်မယ်ဒီကိစ္စကတော့ဒီအချိန်မှာဘယ်လိုထားပြီးမလို့နောက်အချိန်မှာဘယ်လိုလုပ်မလဲစသည်အားဖြင့်ပေါ့ဗျာကိုကျိုးဖယ်ပြီးရောစဉ်းစားလုပ်ကြင်ရင်တော့ပုံကောင်းတဲ့အကျိုးဆက်ရမယ်ဒါမှမဟုတ်88နောက်ပိုင်းလျားတဲ့အကျိုးဆက်တွေကကောင်းတဲ့အကျိုးဆက်တွေပဲအဲ့ဒီကနေစပြီးတော့ပြုပြင်ပြောင်းလဲမှုတွေဖြစ်တာဟုတ်
ဒီမိုကရေစီပန်းနိုင်ကိုရောက်ဖို့ဆိုရင်88မျိုးဆက်တွေအပါအဝင်မြန်မာနိုင်ငံရေးမှာပါဝင်ပတ်သက်နေသူတွေအနေနဲ့ကြိုးပမ်းအားထုတ်မှုတွေရှိဖို့လိုတယ်လို့ဒေါက်တာခင်စိုးဝင်းကတိုက်တွန်းပါတယ်
အကုန်လုံးဟာအားလုံးညီညွတ်ကြဖို့လိုတယ်အဲ့တော့မတူညီတာတွေစိတ်သဘောကွဲလဲတာတွေကိုပုံကိုယ်ကြီးအရာခံစားချက်ရှိကြပြီမဲ့ထားဖို့ပေးထည့်ထားပြီးတော့ဒီဟိုဒီမိုကရေစီတော့လိုချင်တယ်ဒါပေမဲ့ဘာမှကိုကနေပြီးတော့ပါဝင်စူးစမ်းမှုမရှိလို့ကတော့ဟိုဗဇက်ကလည်းပြောနေတယ်သူများကိုဝေဒန်နေတယ်သူများကိုကဲရဲရှုံချနေတယ်ဆိုရင်တော့ဒီမှာတော့ဒီမိုကရေစီနဲ့ဝေးနေအောင်ပါပဲလေ
အနည်း30ကျလာပြီဖြစ်တဲ့ရှင်လေးလုံးအခမ်းအနားကိုရန်ကုန်တက္ကသိုလ်ပင်မအပန်းချီရိတ်တာအာစီထဲမှာ78နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ကျင်းပခွင့်ရပြီးဩဂုတ်လ6ရက်ကနေ7ရက်နေ့ထိ3ရက်တာကျင်းပနေတာဖြစ်ပါတယ်ခင်ဗျာ